ီကနေ့ဟာကုလသမဂ္ဂလူ့ခွင့်ရေးကြေညာစာရန်ထုတ်ပြန်တဲ့နေ့တနေ့ဖြစ်နေရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုနေအကျဉ်းချုပ်ချခံရတဲ့ရက်တွေကိုထက်တွက်ကြည့်ရင်ဆက်နှစ်နှစ်ပြည့်တဲ့ရက်အနေနဲ့ရောမြန်မာရေလှုပ်ရှားမှုတွေကိုဥရောပနိုင်ငံတွေမှာပြုလုပ်နေကြပါတယ်ဆိုတော့ဒီဆန္ဒပြပွဲတွေကိုပဲရစ်မြို့ကနေအနီးကပ်စောင့်ကြည့်နေတယ်ပဲရစ်ကမတ်တင်တီတွေဆက်ပြောပြပါအောင်ခင်ဗျ
ဟုတ်ကဲ့ပါဥရောပစောင်းတွင်းရဲ့ရာသီဥတုတံကိုအန်တုလို့ပြစ်တိန်ပြင်သစ်နော်ဝေးဆွီဒင်စရှိတဲ့နိုင်ငံတွေမှာလှုပ်ရှားမှုတွေကိုအသွင်မျိုးမျိုးနဲ့ဒီကနေ့လှုပ်ရှားနေကြပါတယ်ဒီကနေ့ပြစ်တိန်စံတော်ချိန်လေးလယ်ပိုင်းမှာတော့လန်ဒန်မြို့မှာရှိတဲ့တရုတ်တန်ရုံရှိမှာကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်မြန်မာလူထုဟာလုံခြုံမှုရှိတဲ့ဘဝတွေကိုပိုင်ဆိုင်နိုင်ဖို့အတွက်တရုတ်နိုင်ငံအနေနဲ့ကူညီရပ်တည်သင့်နေပြီဖြစ်ကြောင်းတောင်းဆိုနေတာဖြစ်တယ်လို့ဆန္ဒပြသူတွေကတဦးဖြစ်တဲ့ Burma Campaign UK အဖွဲ့ကမဆူရာဖန်းကပြောပါတယ
်ဟုတ်ကဲ့တရုတ်ကမြန်မာစစ်အစိုးရပေါ်မှာသူတို့အမြင်သာပဲသူတို့စစ်လက်နဲ့ဖြစ်ကူညီတယ်ပြီးတော့ဟိုစစ်ပွားရေးအနေနဲ့လည်းကူညီတယ်ပြီးတော့နိုင်ငံရေးအနေနဲ့လည်းအမြင်သာပဲကူညီတယ်အဲ့ဒါကြောင့်တရုတ်အစိုးရကမြန်မာစစ်အစိုးရကိုသူတို့အကူအညီမှုတွေအားလုံးရပ်တန့်ပြီးတော့အဲ့ဒါမြန်မာပြည်မှာရှိတဲ့လူတို့တွေနဲ့တောင်ဆန်းစုကြည်နဲ့အတူအဲ့ဒါတူတကွမြန်မာဒီမိုကရေစီအရေးကိုဖြစ်ပေါ်လာဖို့သူတို့ကိုတိုက်တွန်းနိုင်ဖြစ်ပါတယ်ပြီးတော့ဒုတိယချက်ကတရုတ်အစိုးရကကမ္ဘာကုလသမဂ္ဂလူ့ချုပ်ရေးကောင်စီမှာမြန်မာပြည်အရေးကိုထိရောက်စွာအရေးယူဖို့အဲ့ဒါတားနေပါလေသူတို့စီတိုပါဝါသုံးနေပါလေအဲ့ဒါကြောင့်ကမ္ဘာကုလသမဂ္ဂလူ့ချုပ်ရေးကောင်စီကမြန်မာပြည်အရေးကိုထပ်ပြီးတော့ဆွေးနွေးရင်သူတို့ decision တစ်ခုမဟုတ်ရင် resolution တစ်ခုချနိုင်ဖို့အဲ့ဒါစီတိုအာဏာမသုံးအောင်ကျွန်တော်တို့အဓိကတောင်းဆိုတာလည်းဖြစ်ပါတယ်
လန်ဒန်မြို့ကမက်ဆူရာဖမ်းမှာလန်ဒန်မြို့မှာဒီယဟန်တန်ဂါရော်ဒီအပါဝင်ဆန္ဒပြသူအင်အားစုပေါင်း100ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားဘဝကိုတရုတ်ပေါ်စေမဲ့ဝစ်စားစင်ရင်မှုတွေဝစ်စင်ရင်ဆန္ဒပြတာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်မြန်မာစစ်အစိုးရကိုဖိအားပေးဖို့အတွက်ယင်းနှီးတဲ့နိုင်ငံရေးဆက်ဆံမှုရှိတဲ့နိုင်ငံတွေသာမကအကျိုးတူစီးပွားပဲပြုလုပ်နေတဲ့နိုင်ငံတွေကိုလည်းမြန်မာဒီမိုကရေစီရေးလွတ်လာတဲ့အင်အားစုတွေကအရှိန်ပြင်းပြင်းနဲ့ဖိအားပေးမှုတစ်ခုကိုကြည့်မယ်ဆိုရင်တော့ဒီကနေ့ပြင်သစ်နိုင်ငံပဲရစ်မြို့ကတိုတယ်ကုမ္ပဏီရုံးချုပ်ရှိကဆန္ဒပြပွဲလို့ဆိုရမှာပါတိုတယ်ကုမ္ပဏီရုံးချုပ်တီရှိယာလာတီဖုန်းမှာဆန္ဒပြဖို့စီစဉ်နေသူတွေကတူဦးဖြစ်တဲ့ကိုထွေးက
အဲ့ဒါကျွန်တော်တို့ကလည်းဒီတိုတယ်ကိုဟုတ်လားနားဖောက်အားပေးကူညီမှုတွေမလုပ်ဖို့လို့ကျွန်တော်တို့လည်းတောင်းဆိုနေရကြာပြီဒါပေမဲ့နာတိုတယ်ကဒီသူမြန်မာပြည်မှာသူကစီးပွားရေးလုပ်နေရဆိုပေမဲ့ဟာလာသူကဒီလူမှုရေးလုပ်ငန်းတွေလူခွင့်ရေးလုပ်ငန်းတွေတိုးတက်အောင်ဆောင်ရွက်နေပါတယ်ဆိုတော့အကြောင်းပြချက်တွေနဲ့ကျွန်တော်တို့ပြောနေတာကြာပြီသူတို့ရဲ့နောက်ထပ်အကြောင်းပြချက်တစ်ခုကဟာလာသူတို့ထွက်သွားမယ်ဆိုရင်တရုတ်နဲ့အိန္ဒိယတွေဝင်လာမယ်တရုတ်နဲ့အိန္ဒိယဝင်လာမယ်ဆိုလို့ရှိရင်လူခွင့်ရေးအခြေအနေကပိုပြီးတော့ဆိုးလာနိုင်တယ်ဆိုတော့အကြောင်းပြချက်ကိုလည်းသူတို့ကဒါပြီးနေတယ်ခင်ဗျပြီးခဲ့လားဒီနာဖရဲ့ယဟန်တန်ဃာနဲ့ပြည်သူကြောင်းသားပြည်သူတို့ပေါ့ရဲရဲဆက်ဆက်ဒီနှိမ်နှင်းခဲ့တာပေါ်မှာတော့သူတို့ကနေပြီးတော့ဟာလာတစုံတရာပြောဆိုခြင်းတို့တစုံတရာလှုပ်ဆောင်ခြင်းတို့ဘာတစ်ခုမှမရှိဘူးလူခွင့်ရေးထွန်းကားတဲ့ပြင်သစ်လိုနိုင်ငံကကုမ္ပဏီတစ်ခုဟာဟလာဒီလူခွင့်ရေးချိုးဖောက်နေတဲ့လူတွေကိုအားမပေးဖို့ဟလာနောက်ပြီးတော့ဒီလူခွင့်ရေးချိုးဖောက်ခံနေရတဲ့လူတွေကိုအကာအဝယ်ပေးဖို့စသဖြင့်ပေါ့လေဒီဟာတွေကိုဖိအားပေးဖို့အတွက်ကျွန်တော်တို့ကနေပြီးတော့ဒီတိုတယ်ရှိမှဆန္ဒပြခြင်းဖြစ်ပါတယ်
နောက်တစ်ခါဆွီဒင်နိုင်ငံမှာတော့ဒီကနေ့မနေ့ပိုင်းမှာမြန်မာပြည်အကြောင်းဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တယ်လို့ညနေပိုင်းမှာလည်းဒီစီမီထွန်းဆူတောင်းပွဲပြုလုပ်မှာဖြစ်တယ်လို့ဆွီဒင်နိုင်ငံကကိုစိုးပိုင်ကအခုလိုရှင်းပြပါဗျ
။ကျွန်တော်တို့ဆွီဒင်နိုင်ငံလူလီကိုအထက်တန်းအကြောင်းမှာဆွေးနွေးပွဲတစ်ခါလုပ်ပါတယ်။ဆွေးနွေးကြတဲ့လူကတော့ဒီဟိုအထက်တန်းအကြောင်းလူအကြောင်းသားတွေဖြစ်ပါတယ်။အကြောင်းလူအကြောင်းသားအလုံးပေါင်းကျွန်တော်တို့250လောက်ရှိပါတယ်။အဲကျွန်တော်တို့ပြောတဲ့အဓိကအကြောင်းညာကတော့ဒီစက်တင်ဘာရေးကင်းဒီရှူဝါရောင်တော်လန်ရေးအကြောင်းဖုန်းတော်ကြီးတွေကနေပြီးတော့တစ်ဆင့်ဥဆောင်ပြီးတော့ဗမာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခက်အခဲကြက်တွေကိုဖြေရှင်းပေးဖို့ဥဆောင်ကြိုးပမ်းခဲ့တဲ့လှုပ်ရှားမှုကိုကျွန်တော်တို့ပြောပြပါတယ်။အဲပြီးတဲ့အခါကျတော့အခုလက်ရှိဖြစ်ပေါ်နေတဲ့အဖေအမေတွေကိုဖန်လို့မရလို့ရှိရင်အဖိုးအဖားတွေကိုဖန်ကလေးငယ်လေးတွေပဲအိမ်မှာကျန်တဲ့ဟိုကြီးစုဆောက်ရှောက်မဲ့လူတွေကင်းနေတဲ့ကလေးငယ်လေးတွေအကြောင်းကိုကျွန်တော်ရှင်းပြပါပါတယ်။အဲအဲ့ဒီကကြတော့အထက်တန်းကျောင်းသူကျောင်းသားတွေကသူတို့တော်တော်လေးကိုလည်းအံ့ဩကြတယ်အဲ့တော့ TV မှာကြည့်လိုက်တာကတော့ဗမာပြည်မှာပြစ်တတ်တာနဲ့ရိုက်နှက်တာနဲ့ဘယ်လောက်ပဲမြင်လဲရတယ်ဒါပေမဲ့နောက်ဆက်တွဲဖြစ်တဲ့အကြောင်းအရာတွေကိုသူတို့ဘာမှမသိပါဘူး UN လူမျိုးရေးကောင်စီကိုအတက်နဲ့ဆုံးစာရေးပြီးတော့လက်မှတ်ထိုးပြီးစာရေးပေးဖို့နောက်တစ်ခုက2008မှာလုပ်မဲ့တရုတ်ရဲ့အိုလံပစ်ကိုသတိမှောက်ကြဖို့ကျွန်တော်ပြောပါတယ်အဲ့ဒီဥစ္စာကိုအထက်တန်းကျောင်းသူကျောင်းသားတွေကသူတို့အတက်နိုင်ဆုံးစူးစမ်းပြီးတော့ဒီဥစ္စာကိုကောက်ထည့်ဖို့မယ်လို့တော့ကျွန်တော်တို့ပြန်ပြောပါတယ်
ညနေပိုင်းဒီမှာတော့ဆွီဒင်နော်ဝေနဲ့အခြားနိုင်ငံတွေမှာဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးမြန်မာလူထုကြီးတရက်လုံးငြိမ်းချမ်းပြီးဘေးအန္တရာယ်ကင်းရှင်းနိုင်စေရေးတို့အတွက်အနီရောက်စီမီးတိုင်ထွန်းဆူတောင်းပွဲတွေကိုလည်းဥရောပနိုင်ငံတွေမှာပြုလုပ်ဖို့စီစဉ်နေကြပါတယ်ရှင်